ရခိုင်ပြည်နယ်ကြောက်တော်မြို့အဝင်သားမှာဒီကနေ့မနေ့9နာရီလောက်ကပောက်ကွဲမှုတစ်ခုဖြစ်ပွားတဲ့နေရာကိုတပ်မတော်ကရှင်းလင်းပစ်ခတ်ခဲ့ရမှာအသက်ရှင်နေရွယ်ကလေးတဦးသေဆုံးသွားတယ်လို့မြို့ကန်တွေကပြောပါတယ်။တတိယရန်ကြောင်သာမောင်ကျော်မင်းမြတ်ဟာပိုက်တယ်ရဲ့စာတင်ကြောင်းကိုအသွာပစ်ခတ်ခံရတာလို့သူ့အဖွားဖြစ်သူဒေါ်မတ်စောလာက RFA ကိုပြောပါတယ်
။ဆက်တဲ့အခါတက်ကြလို့အိမ်ပြန်လာတဲ့အခါသူ့ကိုတိုက်တယ်လို့ပြောရပါတယ်။ခုနိုင်ကျွန်တော်တို့ကြောင်းကြည့်သွားတာ
။ကလေးရဲ့မိဘတွေဟာမလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကင်နေကြလို့အဖွားဖြစ်သူနဲ့အတူနေတာလို့သိရပါတယ်။ဒီနေ့မနေ့ဖြစ်ရကြတော့ကလေးရဲ့အုတ်ထင်းသူတွေကိုအကူအညီတွေပေးနေတဲ့ကြောက်တော်မျိုးဖြူစင်မြစ်တာပရဟိတလူမှုကူညီရေးအတင်ဥက္ကရာဥညီဘူးကတော့ပြစ်ခတ်မှုနဲ့ပတ်သက်လို့အခုလိုပြောပါတယ်
။သူတယောက်တည်းတော့မဟုတ်ဘူး။ဟိုကလေးတွေကရှေ့ကပြန်တော့ပြီ။အဲ့ဒီကလေးကတယောက်တည်းဆိုတော့မတော်ရည်ဘူးထင်တယ်။အဲ့မှာเจ้าမှပုံအောင်နေတာနောက်ဆုံးကြတော့မှဟိုမှာလူတွေလည်းမရှိတော့ဘူးဆိုတော့ကလေးကလည်းထွက်ပြေးတာ။အဲ့ဒီအချိန်ကြတာပါ။ဒီကလေးနာပတ်သက်ပြီးတော့အမှကျွန်တော်တို့ဒီကြောက်တော်ဆေးရုံကတော့ယူတဲ့အခါမှာကလေးကလည်းအသက်မရှိတော့ဘူးအမှဆေးရုံကိုရောက်အောင်ထိတော့ကျွန်တော်တို့အခုလောလောဆယ်ပို့ထားပါတယ်အမှဆရာဝန်တွေဆစ်ဆင်းနေပါတယ
်မြို့မရွှေကျောင်းမှာရှိနေတဲ့စစ်ကြောင်းကပြစ်ခတ်ခဲ့တာလို့မြို့ကန်တချို့ကပြောပါတယ်ပြစ်ခတ်မှုပြီးတဲ့နောက်ပိုင်းမှာတော့မြို့ပေါ်မှာဈေးဆိုင်တွေပိတ်ထားကြပြီးတိတ်ဆိတ်နေတယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့မြို့ကန်တဦးကပြောပါတယ်
အဲ9နာရီပတ်ဝန်းကျင်လောက်မှာကျွန်တော်တို့ပောက်ကွေးတန်တစ်ချက်တော့ကြာလိုက်တယ်ဗျ။အဲပောက်ကွေးတန်တစ်ချက်ရဲ့နောက်ပိုင်းမှာတရက်ဆက်ပြခဲ့တယ်ဗော။အဲတိုက်ချောက်ကြီးခတ်လာတယ်။ကျွန်တော်ဒီဘက်မှာရှိနေတဲ့ဒီထောက်တော်မျိုးရဲ့မျိုးမခြေကြောင်းမှာဆန်းချနေတဲ့ခွေးကတရက်ဆက်ပိုက်တာပါ။ပြစ်တန်ကြတာနဲ့အတူဒီကျွန်တော်တို့တောက်တော်ရဲ့မျိုးမအလီမှာရှိတဲ့မျိုးမဈေးတစ်သေးလုံးကနေပြီးတော့အားကုန်နေတဲ့နေရောမျိုးပါအကုန်လုံးဈေးပိတ်ပြီးတော့အကုန်လုံးပြန်ပြီးခုဆိုလို့ရှိရင်တောက်တော်မျိုးကဟိုတင်းချိုင်းကုန်းလို့ဖြစ်သွားပြီဗျ။
ဒီကနေ့မနေ့ကပြစ်ခတ်မှုဟာရခိုင်တပ်တော် AA ကမိုင်းခွဲတိုက်ခိုက်တာကိုအကြောင်းပြုပြီးတပ်မတော်ကတုံ့ပြန်ရာကပေါ်ပေါက်လာတာလို့ဒေသခံတချို့ကယူဆနေကြပါတယ်။ဒီအချက်နဲ့ပတ်သက်လို့ရခိုင်တပ်တော် AA ရဲ့ပြောခွင့်ရသူခိုင်သုခကအခုလိုတုံ့ပြန်ပါတယ်
။ဟိုကျွန်တော်တို့နဲ့တော့တိုက်ပွဲဖြစ်တာလုံးဝမရှိဘူးဗျ။နော်ကျွန်တော်တို့သိတဲ့လောက်ကတော့ဗမာစစ်တပ်အဲ့ဒီဒီကြောက်တော်မျိုးထင်းမှာဒီရွှေချောင်းနာကဓမ္မယုံထင်းမှာဒီဟိုစခန်းချနေတဲ့ဗမာစစ်တပ်ကနေပြီးတော့အဲ့ဒီကြောင်းကပြန်လာတဲ့ကြောင်းသားလေးကိုဟိုတနက်နေ့ပြစ်တတ်တယ်လို့သိရတယ်ဆိုတော့အဲ့ဒီမှာသူတို့ဒီဟိုဘာမှတိုက်ပွဲဖြစ်တာမရှိပေးနဲ့နော်အဲ့လိုမျိုးဒီအရသားတွေကိုဟိုပြစ်မှတ်ထားပြီးတော့ဒီကြောင်းသားလေးတွေကိုတပ်ဖြတ်နေတဲ့ဥစ္စာကတော့ဒါနေပြီးတော့ဒါစစ်ရဆွားမှုကိုပြောင်ပြောင်တင်းတင်းကျူးလွန်တာဖြစ်တယ်ဗ
ျနောက်ပိုက်တိုင်းစစ်ဌာနချုပ်ဗိုလ်မှူးကြီးဝင်းစောဦးကို RFA ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒီကနေ့မနေ့9နာရီလောက်ကနေ17နာရီဝန်းကျင်အထိတနတ်တန်တွေကြားနေရတယ်လို့မြို့ကန်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာနှစ်ဖက်စီရေးအခြေအနေတွေပုံမဆိုးရွားနေတယ်လို့တိုက်ပွဲတွေကြောင့်အရသာတည်ဆုံးမှုတွေဟာလည်းပိုများလာနေပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲအချိန်ရန်နာခြင်းမရှိဘဲအဆက်မပြတ်ဖြစ်ပွားခဲ့တာတစ်နှစ်ကြာလာပါပြီ။တိုက်ပွဲကာလအတွင်းအခုလိုအရသာတည်ဆုံးရတာရာကနန်းနီးပါးရှိနေပြီဖြစ်တယ်လို့ထိခိုက်ဒဏ်ရာရသူ140ထက်မနည်းရှိနေနိုင်တယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်ခင်ဗျာ။